တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုရပ်ဆိုင်းထားတာ6နှစ်ကျော်ကာလကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီတော့တွင်မှာမြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုပြန်လည်စတင်နိုင်မှုအတွက်တရုတ်နိုင်ငံဘက်ကတောက်လျှောက်ကြိုးပမ်းနေခဲ့တာဖြစ်ပြီးမြန်မာနိုင်ငံကတာဝန်ရှိသူတွေနဲ့အခွင့်ကြုံတိုင်းဆွေးနွေးမှုတွေရှိခဲ့တာပါ။လက်ရှိချိန်မှာတရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တရုတ်နိုင်ငံသမ္မတမစ္စတာရှီကျင်းဖင်ဦးဆောင်တဲ့အဖွဲ့တို့မနေ့ကနှစ်နိုင်ငံထိပ်သီးအစည်းအဝေးပြုလုပ်ခဲ့ပြီးဒီစီဝေးမှာနှစ်နိုင်ငံကြားအကောင်အထည်ဖော်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ပါတယ်။အဲ့ဒီစီဝေးမှာ6နှစ်ကြာကြာရပ်ဆိုင်းထားတဲ့မြေဆုံရေအားလျှပ်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတရုတ်နိုင်ငံကဆွေးနွေးနိုင်တယ်လို့ The Voice Channel ရဲ့ဒုတိယအေဒီတာချုပ်ဦးစရာသူကပြောပါတယ်
။မြေဆုံကတော့ဒီလိုပဲပါနေကြပါပဲကျွန်တော်တို့ဒီတောင်ဆန်းစုကြည်မှာမဟုတ်ဘူးပေါ့နော်။ဒီမှာကျွန်တော်တို့ဆိုလဲဒါ Civil Society ပဲဖြစ်ဖြစ်သတင်းစာဆရာပဲဖြစ်ဖြစ်သွားတာတွေရှိတယ်။သွားရင်လည်းအဲ့ကြောင်ကတော့ထဲ့တော့ဆွေးနွေးပြကြတာပဲဆိုတော့မျက်စုံကိစ္စပါလာရင်တော့လေကျွန်တော်အနေနဲ့သိတော့မထူးဆန်းဘူးဗျမျက်စုံပါမယ်နောက်ပြီးရခိုင်စီးပွားရေးစက်မှုဇုံတို့ပါတော့ဗောနော်ဒီအထူးစီးပွားရေးဇုံတို့ပါတော့ပါမယ်ဒါတွေကပါအောင်နေမှာပဲ
မျက်စုံရေအားလျှပ်စစ်စီမံကိန်းကိုဆောင်ရွက်ဖို့အတွက်တပ်မတော်အစိုးရလက်ထက်ကလေးကတရုတ်နိုင်ငံနဲ့သဘောတူညီခဲ့တာဖြစ်ပြီးကန့်ကွက်မှုတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်2011ခုနှစ်မှာရပ်ဆိုင်းခဲ့တာဖြစ်ပါတယ်ကံကွက်မှုတွေကြောင့်ရပ်ဆိုင်းခဲ့တာမဖြစ်နိုင်ပဲအစိုးရရဲ့အတွင်းရေးအခြေအနေအရရပ်ဆိုင်းခဲ့တာဖြစ်နိုင်တယ်လို့တီဝေါမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်တိုင်ဟောင်းဦးရဲထွန်းကပြောပါတယ်အ
ဲအဲ့ဒီတုန်းကတော့အဓိကရက်လိုက်ရတဲ့အကြောင်းရင်းတော့တိတိကျကျမသိသေးပေမဲ့ကျွန်တော်တို့မြင်တာကတော့သူတို့အတွင်းပိုင်းအကြောင်းရင်းကပို့ပြီးတော့အဓိကကြားတယ်လို့ထင်တယ်အတွင်းပိုင်းဆိုတာကအရင်စစ်အုပ်စုဟောင်းနေတဲ့မှာဒီမြေဆုံကိုတာဝန်ခံပြီးတော့စာချုပ်ချုပ်တာလုပ်ကင်ဆောင်ရွက်ခဲ့တာကအဲဒုသမရဒီဟာသူအတွင်းအမြင်ဖြစ်တဲ့အခါကျတော့အဲ့ဒီအတွင်းပိုင်းမှာမကြေလည်မှုတွေရှိခဲ့တယ်လို့ထင်တယ်။အဲ့ဒီဟာကြောင့်ဟိုတရားဟိုသူရက်ဆိုင်လိုက်တယ်တစ်ဖက်သက်ပေါ့နော်ရက်ဆိုင်လိုက်တယ်လို့ကျွန်တော်တော့အဲ့လိုယူထားတယ
်။တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းမှာရင်းနှီးမြှုပ်နှံမှုအများဆုံးပြုလုပ်ထားတဲ့နိုင်ငံဖြစ်ပြီးမြေဆုံစီမံကိန်းအပြင်လက်ပံတော်ကျေးနီစီမံကိန်းကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းစတာတွေလည်းရှိပါတယ်။ဒါ့အပြင်တရုတ်နိုင်ငံကအကောင့်ထဲပေါ်နေတဲ့တရုတ်ဗဟိုပြုခေတ်သစ်ပိုလန်မှာစီမံကိန်းမှာလဲပူးပေါင်းပါဝင်မှုအတွက်ပြီးခဲ့တဲ့မေလပိုင်းတုန်းကဒေါ်လန်းစုကြည်ရဲ့တရုတ်ခီးစဉ်မှာသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်ရဲ့ခေတ်သစ်ပိုလန်မှာစီမံကိန်းရဲ့တစိတ်တစ်ပိုင်းဟာရှမ်းပြည်နယ်နမ်ခမ်းမြို့ကနေဝင်ရောက်ပြီးအိန္ဒိယပင်လယ်ဘက်ထွက်ပေါက်ဖြစ်တဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုဆက်သွယ်ထားပါတယ်။ပထဝီအနေအထားအရတရုတ်နိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းမှာရှိတဲ့ပြည်နယ်တွေအနေနဲ့ပင်လယ်ထွက်ပေါက်ကိုအလွယ်တကူရနိုင်မှုအတွက်မြန်မာနိုင်ငံကိုဖြတ်တန်းနိုင်မှုလိုတာကြောင့်အဲ့ဒီခေတ်သစ်ပိုလန်မှစီမံကိန်းမှာမြန်မာပါဝင်ရေးဟာတရုတ်အတွက်အရေးကြီးရဲ့လို့နိုင်ငံရေးလှိလာသုံးသက်သူတွေကသုံးသက်ကြပါရတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့အဲ့ဒီစီမံကိန်းမှာပူးပေါင်းပါဝင်ပြီးမြေဆုံကိုရပ်တန့်ပေးဖို့တောင်းဆိုနိုင်ရရှိတယ်လို့တချို့ကသုံးသက်ကြပါရတယ်။လက်ရှိအချိန်မှာတရုတ်နိုင်ငံမှာလျှက်စစ်တပ်အားပိုရှံနေတဲ့အတွက်တရုတ်နိုင်ငံအနေနဲ့ကြည့်ရင်မြေဆုံစီမံကိန်းထက်ခေတ်သစ်ပိုလန်မှစီမံကိန်းကပိုအရေးကြီးတဲ့အခြေအနေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသက်ပါရတယ်။
သူကမြစ်ဆုံကိစ္စကတော့အခုအနေထားမှာကျွန်တော်သိသလောက်ဆိုတော့တရုတ်ပြည်ဘက်ကစိတ်ကြီးတော့အေးမကြီးဘာဖြစ်လို့လဲဆက်စစ်တအားတွေကအခုသူတို့စီမှာနည်းနည်းပိုရှန်နေတယ်လို့လည်းကြားတယ်အဲအဲ့တော့ဆိုလိုချင်တာကကျွန်တော်ပြောချင်တာကဟိုဘယ်ဟာကပိုအေးကြီးလဲဆိုလို့ချင်အဲ့ဒါလို့ဟိုနိုင်ရှင်ပြီးပြောမယ်ဆိုရင်တော့ one bed one road နဲ့ဆက်ဆက်နေတဲ့ဒီနန်းနေဖောက်တဲ့ကိစ္စတွေကတော့ပိုပြီးတော့အေးကြီးတာပေါ့လေအလဲအလဲလို့ရမှာတခုမဟုတ်တခုကိုပဲရေးပါဆိုလို့ရှိရင်တော့မြေဆုံကိုသူတို့ခဏပေးထည့်ထားလို့ရမယ
်။ The Voice သတင်းစာရဲ့ဒုတိယအေဒီတာချုပ်ဦးစရာသူကလည်းတရုတ်နိုင်ငံအတွက်မြန်မာနိုင်ငံမှာမြေဆုံထက်အရေးကြီးတဲ့စီမံကိန်းတွေရှိနေတယ်လို့ပြောပါတယ
်။ဒီစီမံကိန်းတွေကတော့ကြီးတဲ့အတွက်လေသူကနိုင်ငံရေးရောစီးပွားရေးရောပဲပေါင်းစုံကတော့ထည့်ကြည့်မှာဆိုတော့မြေဆုံကိစ္စလည်းပါကြံလည်းပါမှာပေါ့နော်။သူ့အတွက်ကတော့ကျွန်တော်အနေနဲ့ဒီရခိုင်ကစီးပွားရေးဆောင်တို့ဒီယထာလန်တို့ကတော့ရစုံတဲ့ပိုရေးကြည့်ရလို့ကျွန်တော်ထင်ပါတယ်ဗျ
။နိုင်ငံကြီးလေးလာသုံးသက်သူတယောက်ဖြစ်တဲ့စာရေးဆရာဦးမောင်မောင်ဆိုကတော့ခေတ်သစ်ပိုလန်မှာစီမံကိန်းမှာပူးပေါင်းဆောင်ရွက်ပြီးမြေဆုံစီမံကိန်းရပ်ဆိုင်းနိုင်ဖို့အားလုံးကမျှော်လင့်နေပေမလဲတရုတ်နိုင်ငံအနေနဲ့မြေဆုံစီမံကိန်းကိစ္စကိုဂုံတိတ်ခါပြဿနာအနေနဲ့စဉ်းစားနိုင်တယ်လို့သုံးသက်ပါတယ်
။မြေဆုံစီမံကိန်းကတရုတ်အတွက်ပြောမယ်ဆိုလို့ရှိရင်တော့အဲကျွန်တော်တို့ဟိုစီးပွားရေးရှုထောင့်နဲ့ဆိုင်နိုင်ငံရေးရာဂုဏ်သိက္ခာဆိုင်ရာပြဿနာဖြစ်နေတယ်လို့ထင်ပါတယ်။အဲအဓိကကတော့တရုတ်ပြည်မှအနေနဲ့တရုတ်ပြည်အစိုးရအနေနဲ့အဲ2018 ရှီကျင်ပင်ကိုယ်တိုင်အဲ့ဒီဘုဂျုံမောင်ကြီးတို့ခက်ကသူကိုယ်တိုင်လက်မှတ်ထိုးတဲ့စာချုပ်ကိုနော်အဲ့ဒါကိုပြန်ပယ်ချဆန်ရတယ်ဆိုတော့တရုတ်လူနိုင်ငံကြီးတနိုင်ငံအတွက်တော့ဒါဂုဏ်သိက္ခာပြဿနာဖြစ်စဉ်းစားနိုင်မှုရှိတယ်လို့ယူဆရပါတယ
်။ကုန်းရင်းလမ်းကြောင်း6ခုနဲ့ရေကြောင်းဆက်သွယ်ရေးလမ်းကြောင်းတစ်ခုပါဝင်မဲ့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းမှာမြန်မာနိုင်ငံဟာတရုတ်နဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယတို့ကိုဆက်သွယ်ဖို့အရေးပါတဲ့နေရာမှာရှိနေတယ်လို့တရုတ်ရဲ့ပင်လယ်နှစ်ခုမူဝါဒအရလည်းအရေးပါနေတာဖြစ်ပါတယ်။အဲ့ဒီအရေးပါမှုတွေကိုစုပ်ကိုင်ပြီးမြစ်ဆုံစီမံကိန်းကိုရပ်ဆိုင်းနိုင်အောင်တောင်းဆိုဖို့အတွက်မြန်မာနိုင်ငံအနေနဲ့အခွင့်အရေးတွေမျှော်လင့်လို့ရနေတယ်လို့နိုင်ငံရေးလေးလာသုံးသက်သူတွေကသုံးသက်ကြပါရယ်ခင်ဗျာ။